ကရင်ပြည်နယ်မြဝတီမြို့တင်ငန်းညီနောင်ကျေးရွာအုပ်စုမှာရှိတဲ့စစ်ကောင်စီရဲ့ခမရ395အနီးတစ်ဝိုက်မှာတော့ KNLA PDF ပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမနေ့မတ်လ9ရက်နေ့ကနေစလို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဒါကြောင့်မို့လို့ခရီးသည်ရင်းနေကုန်ကားတွေဟာဒီကနေ့မနက်ပိုင်းမှာတော့အာရှလမ်းကိုအသုံးမပြုနိုင်တော့ဘဲနဲ့မြို့ရှောင်လမ်းတွေကနေပြီးတော့ကွေ့ပတ်သွားနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်။
ကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မဟာ6ထိန်းချုပ်နယ်မြေတဲကစစ်ကောင်စီခြေမြန်တပ်ရင်းခမရ395ကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမနေ့ကမတ်လ9ရက်ကြာတာပရီနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတော့တိုက်ပွဲဖြစ်ပွားနေတဲ့တင်ငန်းညီနောင်ကျေးရွာတဝိုက်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပစ်ခတ်နေတဲ့အတွက်ဒေသခံအများအပြားမြောက်ရီမြို့ပေါ်ကိုထွက်ပြေးကြပါတယ်။အခုဆိုရင်ရွာမှာဘသူမှမနေရဲတော့ကြောင်းဒီကနေ့မနက်မြောက်ရီမြို့ပေါ်ကိုရောက်လာတဲ့ကလေးမိခင်တူက VOA ကိုအခုလိုပြောပါဗျာ။ဟုတ
်အရင်ဆိုတယ်ဟုတ်။ဒီမှာတော့ဆော့ဆော့ထွက်လာတယ်ဆိုတော့ဟုတ်။ဟုတ်အခုကတော့စစ်တေးဆောင်နေရတယ်ဆိုတော့အတွင်ကအဖြစ်နေတော့မသိဘူးဟုတ်။မြောက်ရီမှာတော့ဘာမှမဖြစ်ပါဘူးအခုတော့အေးသေးပေါ့နော်။ဒါပေမဲ့ဟုတ်ဖြစ်နေတော့ချိန်ကန်ချိန်မှာဖြစ်တာပါ။ဆက်လာနေရတယ်နေရတယ်ဟုတ်။တချို့တွေကချုပ်တင်ပြီးထွက်ဆဲထားတော့လေ။တရားသမီးကတော့သွားတော့သွားတာပေါ့ကျွန်တော်တို့ကမြောက်ရီရောက်လာပါ
တင်ငန်းညီနောင်ကျေးရွာအုပ်စုအာရှလမ်းမကြီးပေါ်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရင်အသွာလာမရှိတော့ပဲမြို့ရှောင်လမ်းဖြစ်တဲ့ထိုးကော်ကိုလမ်းကနေမနေ့ကစပြီးသွားနေရတဲ့အကြောင်းမြောက်ရီလုပ်ငန်းရှင်တို့က VOA ကိုအခုလိုပြောပါတယ
်။အခုအခင်းဖြစ်တာကဒီအာရှလမ်းမကြီးပေါ်မှာ3,000 ဆိုတော့အာရှလမ်းမကြီးဒီမှာဆိုတော့တင်ငန်းညီနောင်ရေးကန်းကလည်းအာရှလမ်းမကြီးဒီမှာခဲ့ရဆိုတော့ရင်သွာလာရရှိတော့ဖြစ်သွားတယ်။ဒီကားမှလည်းလာတိုင်းလာလို့ရမှမဖြစ်ဘူး။အဲ့ဒီဘက်ကဒေတာကနေဒီတင်ငန်းရောဒေတာကနေစာပြုတ်တဲ့ပြုတ်တွေစာပြောရတော့တော်ပြေးသေးတော့တယ်လို့ပြောရတယ်
စစ်ဘေးရှောင်ဥယေဘလောက်ရှိနိုင်တယ်လဲဆိုတဲ့အသေးစိတ်ကိုတော့နီးစပ်တဲ့လူမှုကူညီရေးအဖွဲ့တွေကကြောက်ယူနိုင်မှုစ조사နေပါတယ်စစ်ကောင်စီရဲ့ခမရ395ကို KNLA ကတင်ပိုက်ထားနိုင်ပြီလို့သတင်းတချို့ကရေးသားနေပေမဲ့လည်း KNU ဘက်ကတော့တိုက်ပွဲအသေးစိတ်ကိုထုတ်ပြန်တာမရှိသေးပါဘူးမြောက်ရီမြို့နာကတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ